methamphetamine စိတ်ကြွဆေးထုတ်ရမှာသုံးတဲ့ဓာတ်ပစ္စည်းတွေမြန်မာနိုင်ငံကိုတင်ပို့ကိုထိန်းချုပ်ဖို့အတွက်ထိုင်းအာဏာပိုင်တွေကပြင်ဆင်နေတာပါစိတ်ကြွဆေးထုတ်လုပ်မှုကိုထိန်းချုပ်ဖို့ရည်ရွယ်တဲ့အနေနဲ့ sodium cyanide လို့ခေါ်တဲ့ဓာတ်ပစ္စည်းတင်ပို့မှုတွေကိုရပ်ဆိုင်းထားဖို့အတွက်ထိုင်းစုရကလည်းလွှတ်တော်ကိုတင်ပြမယ်လို့ထိုင်းတရားရေးဝန်ကြီးကပြောဆိုလိုက်ပါတယ်အပြည့်စုံကတော့ထိုင်းခြေဆိုင် VOA မြန်မာသတင်းတောက်မအေးမာကပြောပြပေးပါမယ
်ထိုင်းနိုင်ငံတဲကိုထိုင်းမြန်မာလာအို၃နိုင်ငံစုံရာရွှေတရိကန်ဒေသထုတ်မူရစည်းဝါးတွေတန်းနဲ့ချီပြီးမကြာခဏဝင်ရောက်နေတာကြောင့်မူရနှိမ်နှင်းရေးကိုအပူတပြင်းလှုပ်ဆောင်နေတာပါအခုအခါမှာတော့မီတာဖက်တမင်စိတ်ကြွဆေးပြအမြောက်များထုတ်လုပ်နိုင်တဲ့ကုန်ကျန်းဖြစ်တဲ့ sodium cyanide တွေမြန်မာနိုင်ငံကိုတင်ပို့မှုရပ်ဆိုင်းထားဖို့အောက်တိုဘာလ31ရက်နေ့မှာကျင်းပခဲ့တဲ့မူရစည်းဝါးကာကွယ်ထိန်းချုပ်ရေးအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြပြီးထိုင်းဆိုရလွှတ်တော်မှလည်းဆွေးနွေးသွားမယ်ဆိုပြီးထိုင်းတရားရေးဝန်ကြီးဆွန်ဆက်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
ในประเทศเราละสั่งเข้ามาประมาณ 1,150 ตัน
သူပြောသွားတာကတော့ထိုင်းနိုင်ငံထဲမှာ sodium cyanide ကိုပြည်ပနိုင်ငံတွေကနေတင်သွင်းလာကတော့တန်ချိန်1150ခန့်တင်သွင်းလာခဲ့ပြီးထိုင်းနိုင်ငံတွင်အသုံးပြုတာကတန်ချိန်300ကျော်လာရှိပြီးကျန်တဲ့တန်ချိန်800ကျော်ကိုမြန်မာဘက်ကတင်သွင်းလာတွေ့ရတယ်လို့ဆိုပါတယ် sodium cyanide ဟာစိတ်ကြွဆေးထုတ်လုပ်ရမှာအသုံးပြုနိုင်တဲ့ကုန်ကျန်းဖြစ်တာကြောင့်မြန်မာဘက်ကတင်သွင်းမှုကိုရပ်ဆိုင်းဖို့လွှတ်တော်မှာအစိုးတင်သွင်းသွားမယ်လို့လည်းဆိုပါတယ်sodium cyanide ဟာထိုင်းနိုင်ငံအတွင်းမှာတော့သတ္တုတွေကိုအယောင်တင်တဲ့စိတ်ယုံတွေမှာအသုံးပြုဖို့ခွင့်ပြုထားတာဖြစ်ပါတယ်။2020ခုနှစ်ထဲမှာတော့ထိုင်းဘက်က sodium cyanide တန်ချိန်1150တင်သွင်းခဲ့ပြီးထိုင်းကနေတဆင့်မြန်မာဘက်ကိုတန်ချိန်810ပို့ခဲ့တာကြောင့်ဒီကုန်ကျန်းတွေကနေမူရစည်းဝါးတွေထုတ်လုပ်မှာကိုထိုင်းဘက်ကစိုးရိမ်ပုံရတယ်လို့လည်းထိုင်းနိုင်ငံကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပါတယ်။
သူတို့ပြောတာမြန်မာကတကယ်ဝိရစီဝါကိုအတိအကျထုတ်လုပ်ခဲ့ဟိုကြပါတော့ဒေတာနဲ့တိုက်ရိုက်တခုဖြစ်နေတာဆိုတော့အဲ့ဒါတွေကသူတို့တိုက်ပြီးပြန်ပြီးတော့ဝင်လာလေဟိုတကယ်လို့ဝိရကုန်ညံနေကိုအတုံးချပြီးတော့နားကျတဲ့မူစီထုတ်ပြန်ဝင်တယ်သူတို့ဒီမှာသူတို့တိုက်ပြီးရဲ့လူတွေပဲပြဿနာတက်မှာဟိုဒါကြောင့်မဟုတ်ဘူးနော်တကယ်ပဲအဲ့ဒီခုနကတန်ခုနကဆရာပြောကိုမူစီလောက်တယ်ဆိုလို့ရှိရင်ဒီမက်တာဖက်တမင်ပေါ့နော်ဒီဆေးအလုံးကြီး6.36 ဘီလီယံနော်အလုံးကြီးအဲ့လောက်ထုတ်လို့လို့ရမှာပေါ့အဲ့ဒါတွေဝင်လာမှာသူတို့ကစိုးရ
အခုလိုမျိုးထိုင်းဆိုရရဲ့ sodium cyanide ပြပောက်ကိုမရောချဖို့တင်းကျပ်တဲ့ဖိအားပေးမှုကမြန်မာနိုင်ငံတွင်တက်ရောက်မှုရှိမှာမဟုတ်ကြောင်းထိုင်းကမရောရင်လည်းတရုတ်ကနေတိုက်ရိုက်ဝယ်ယူနိုင်တယ်ဆိုပြီးထိုင်းလုပ်ငန်းရှင်တချို့ကတော့မှတ်ချက်ပေးကြပါတယ်အခုရက်ပိုင်းအတွင်းထိုင်းမြန်မာနယ်စပ်ချင်းမိုင်နဲ့ချင်းရိုင်ပြည်နယ်တွေမှာစိတ်ကြွဆေးပြားအလုံးရေတန်း20ကျော်ဖမ်းမိခဲ့တယ်လို့လည်းထိုင်းမူရနှိမ်နှင်းရေးဘျူရိုကလည်းထုတ်ပြန်ထားပါတယ်ထိုင်းနိုင်ငံမြောက်ပိုင်းနယ်စပ်ဒေသကနေနေ့စဉ်စိတ်ကြွဆေးပြားအနည်းဆုံးတန်း280မူရဆေးဝါးထုတ်လုပ်သူတွေကတင်ပို့နေတဲ့အကြောင်းအောက်တိုဘာလထဲမှာပဲထိုင်းတရားရေးဝန်ကြီးဆွန်ဆက်ကပြောဆိုတာကိုထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စ်သတင်းစာမှာလည်းဖော်ပြခဲ့ပါတယ်။အဲ့ဒီအချိန်လုံးကတော့ထိုင်းနယ်စပ်အပြင်ဘက်နေရာအနှံ့ပြန့်ကျဲနေတဲ့စစ်ရုံ9ခုရှိပြီးစိတ်ကြွဆေးပြားအများအပြားထုတ်လုပ်နေတဲ့အကြောင်းဝန်ကြီးဆွန်ဆက်ကပြောခဲ့ပေမဲ့မြန်မာနိုင်ငံဆိုတဲ့နာမည်ကိုတော့ထည့်သွင်းပြောကြားသွားခြင်းမရှိပါဘူး။ဒါပေမဲ့လည်းစိတ်ကြွဆေးပြားစစ်ရုံတွေဟာမြန်မာနိုင်ငံဘက်ချမ်းမှာဆိုပြီးထိုင်းသတင်းစာတွေကရေးပါတယ်။အခုအခါမှာတော့စိတ်ကြွဆေးပြားအမြောက်အများထုတ်လုပ်နိုင်တဲ့ကုန်ကျန်းဖြစ်တဲ့ sodium cyanide တွေကိုမြန်မာနိုင်ငံဘက်ကတင်ပို့မှုရပ်ဆိုင်းထားဖို့ဆုံးဖြတ်ထားပြီးထိုင်းအစိုးရလွှတ်တော်မှဆွေးနွေးသွားမယ်လို့လည်းပြောသွားပါတယ်။ကယောဂါကူးစက်မှုတွေနဲ့နိုင်ငံရေးပတည်ငြိမ်မှုတွေကိုအတုံးချပြီးမြန်မာနိုင်ငံနေကြာရွှေတရိကန်ဘက်မှလက်နက်ကန်ရာဇဝတ်ကိုင်းတွေကမူရစည်းဝါးတွေကိုပို့ပြီးတော့ထုတ်လုပ်ဖြန့်ချီနေတဲ့အကြောင်းကုလသမဂ္ဂမူရစည်းနဲ့ရာဇဝတ်မှုတိုက်ချဲ့ရေးအဖွဲ့ UNODC ကလည်းပြောဆိုထားပါတယ်ရှင်။